ပါလုံသောယောဂီအပေါင်းတော်ဘောင်းတို့ယခုချိန်ခမ်းမစားပြီးသစ္စာတရားလုံးပြီးတရားမျက်နှာကြားရမှာဖြစ်ပါတယ်ဒီနေ့1368ခုနှစ်ကဆုံလာပြည့်ကျော်၄ရက်နေ့ရန်ကုန်နဲ့သွန်နာပြည့်မုကဝိပဒနာဘောကွယ်မှတ်48ရက်တရားဌာနဖြစ်တဲ့ရေးတရားမယုံကြည်မှကျင့်ပါပြုလုပ်အပ်သောအထူးခொနှစ်ရက်တရားစခန်းပွဲကြီးမှာခနေ့ညနေပိုင်းကျေးဇူးပြုနေကြဖြစ်တဲ့သစ္စာတရားလုံးပြီးတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ယနေ့ပြုလုပ်ရတဲ့တရားစခန်းပွဲကြီးမှာအယုံသွားနေသောနှင့်တကဝအချို့ဝဲအအေးများလူတိုင်းဆက်ကကြတဲ့လူရှင်ပုဂ္ဂိုလ်များမှာမိခင်ဖခင်များဖြစ်ကြတဲ့ဥတ္တဉ္ဇဒေါ်တင်လာတော်ဝါယေရှုမှုထပြီးတော့ဥယျာဉ်မြင့်ဒေါ်ခင်တန်းတို့မိသားစုတို့ကဆက်ကလှူဒန်းပြီးတော့ခொနည်းရဲ့တိုင်တိုင်ဆွမ်းအလူရှင်ဖြစ်ခံယူ၍ကျင့်ပပြုလုပ်အပ်တဲ့အထူးတရားသက္ကံပွဲကြီးဖြစ်ပါတယ်။အဲဒီလိုကျင့်ပပြုလုပ်တဲ့အထူးတရားသက္ကံပွဲကြီးမှာဘုန်းကြီးများယနေ့ညနေကျေးဇူးပြုနေကြဖြစ်တဲ့သစ္စာတရားလုံးပြတရားများဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။ဒီတော့မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်တော်ခက္ကလာတော်ကဆရာရှင်ကရောမြတ်ကြီးတာဝတိပြမုန်စီတေဝကျောင်းတော်မှာတရင်တောင်းတော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့ဒီနာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏတဂရဂါမိမဉ္ဇဏနာဂါမိမဉ္ဇဏရဟတမဉ္ဇဏများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသက္ကရာဂမိမဉ္ဇဏများယနေ့ကြပါစေအနာဂါမိမဉ္ဇဏများယနေ့ကြပါစေအရဟတမဉ္ဇဏများယနေ့ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကပြောပါတယ်တယောမေဘိခူဓမ္မိအဘာယအဘပောရာဂဝိနေတုံဒေါသဝိနေတုံမောဟဝိနေတုံခြေသားတို့တရားသုံးမျိုးကိုမပယ်ဘဲနဲ့ရာဂဒေါသမောဟဆိုတဲ့ကိလေသာတရားကိုပယ်ဖို့ရမဖြစ်နိုင်ပါဘူးလို့ဘုရားရှင်ကရောမြတ်ကြီးဟောကြားတော်မူခဲ့အရိတရားသုံးမျိုးကဘာလဲဆိုလို့ရှိရင်တက္ကာယဒိဋ္ဌိဝိသိကိစ္ဆံသီလပဒပရမသစ္စာတက္ကာယဒိဋ္ဌိရဲ့ဝိသိကိစ္ဆာဆိုတဲ့တရားရဲ့သီလပဒပရမသစ္စာဆိုတဲ့တရားရဲ့တရားသုံးမျိုးအရိတရားသုံးမျိုးကိုမပယ်ဘဲနဲ့ရာဂတရားဒေါသတရားမောဟတရားကိုဘယ်နည်းနဲ့မှမပင်နိုင်ပါဘူးလို့မဟုတ်ခဲ့ဘူးလားဟုတ်ခဲ့လားဟုတ်ပါပါဘုရားဒီတော့ဘုန်းကြီးတို့ယောဂီအပေါင်းတော်ကောင်းတို့ကလည်းပဲယနေ့သစ္စာတရားနာကြသစ္စာအလုံးအထုံနေကြတာသည်ရာဂကိုပယ်ဖို့ရန်အတွက်အထုံနေကြတာဖြစ်ပါတယ်ဒေါသပယ်ဖို့ရန်အတွက်အထုံနေကြတာဖြစ်ပါတယ်မောဟပယ်ဖို့ရန်အတွက်အထုံနေကြတာဖြစ်ပါတယ်ရာဂဒေါသမောဟပယ်ဖို့ရန်အတွက်အာထုံနေကြတဲ့ယောဂီပုဂ္ဂိုလ်တွေမဟုတ်ဘူးလားဟုတ်ပါရဲ့ဟုတ်တယ်ရာဂဒေါသမောဟကိလေသာတရား၃ပါးအဲ့ဒီကိလေသာတရား၃ပါးကအာကုသိုလ်တရားအလုံးရဲ့ရည်တောင်းမြင်အာကုသိုလ်တရားအလုံးရဲ့ရည်တောင်းမြင်ဖြစ်တဲ့ရာဂဒေါသမောဟကိလေသာတရား၃ပါးကိုပယ်ခြင်းလို့အားကြီးလို့သစ္စာတရားတွေလာကြနေကြတာသစ္စာအလုံးတွေအားထုတ်နေကြတာဖြစ်ပါတယ်နော်သို့တော်လည်းပဲဘုရားရှင်ကရောမြတ်ကြီးကတက္ကာယဒိဋ္ဌိရဲ့တဲ့ဝိသိကိစ္ဆာရဲ့တဲ့သီလပဒပရမာသရဲ့တဲ့အဲ့ဒီတရား၃မျိုးမပယ်ဘဲနဲ့ရာဂဒေါသမောဟကိုပယ်ဖို့ရန်ဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးလို့မဟုတ်ခဲ့ဘူးလားဟုတ်ခဲ့ဒီလိုဆိုရင်ราคะโทสะโมหะเปเจินเนี่ยโยคีปกโกตะหยอกสิရှင်อู้สาบลุโกไปมาแลตกายะไถฐิเย ဝိသိကိသာယေသီလပဒပရမာသယေဘယ်နှပါလဲသုံးပါပြောပင်ပြောကြညာတော်လည်းပဲသီလပဒပရမာသဆိုတာဟာလေတခြားလားဒိဋ္ဌိတရားပဲလားသီလပဒပရမာသသီလဆိုတာကအကျင့်သီလဆိုတာကအလေးအထဝတ္တဆိုတာကအကျင့်ပရမာသဆိုတာကအဲ့ဒီအပေါ်မှာမှန်းတယ်လို့ယူဆထားတာအဲ့ဒီအယူဆသည်မှားနေတဲ့အတွက်ဒိဋ္ဌိဒါကြောင့်မိမိတို့ယူဆနေတဲ့အယူဆအပေါ်မှာမှန်းတယ်လို့ယူထားတဲ့ဒိဋ္ဌိအဲ့ဒီဒိဋ္ဌိကသီလပဒပရမာသဒိဋ္ဌိဘယ်လိုအခြင်းမျိုးပေါ်မှာမှန်းတယ်လို့ယူဆထားတာလဲလို့ဆိုရင်ခွေးကဲတို့ကျင့်တယ်၊နွားကဲတို့ကျင့်တယ်၊တရိษံကဲတို့ကျင့်တယ်။အဲဒီလိုခွေးအကျင့်၊နွားအကျင့်၊တရိษံအကျင့်တွေကိုသူစိတ်ချမ်းမှအမတန်မှန်ကန်တဲ့အကျင့်လို့အဲဒီလိုယူဆထားတာ။ဘလောက်ပဲမှန်တယ်လို့ယူဆထားပေမဲ့ခွေးအကျင့်၊နွားအကျင့်၊တရိษံအကျင့်ဆိုတာမှန်တဲ့အယူဆဖြစ်ပါမလား
။
ဖြစ်ပါဘူးဗျာ။ဘယ်နည်းနဲ့မှမဖြစ်နိုင်ဘူးနော်။အဲ့ဒီမမှန်တဲ့အယူဆကိုပဲမှန်တယ်လို့ယူထားခြင်းသည်သီလပဒပရမာသဒိဋ္ဌိဒီလိုခေါ်ပါတယ်နော်တချို့တချို့ပုဂ္ဂိုလ်များကြတော့လည်းပဲသူ့တွေပေါ်မှာတက်ပြီးတော့အိတ်တယ်နေပူကြီးတဲ့မှာသွားပြီးတော့နေကြောက်လှမ်းတယ်ဘာဖြစ်လို့တော့ဆိုတော့သူ့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာတွေဖယ်ခြင်းလို့သောတော်လည်းပဲသူ့ဘောမှာအိတ်ယုံနဲ့သူ့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာတကယ်ပင်နိုင်ပါမလားပင်နိုင်ပါဗျာနေပူကြီးတဲ့မှာသွားပြီးတော့နေကြောင်နှံ့နေယုံနဲ့သူ့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာပင်နိုင်ပါပင်နိုင်ပါဗျာမိဘကြီးတွေဖုံးပြီးတော့မိဘကြီးရဲ့အလဲကောင်ဝင်ပြီးတော့အပူချင်းခံနေယုံနဲ့လည်းပဲသူ့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာတကယ်ပင်နိုင်ပါမလားပင်နိုင
်ပါဗျာ
အရာကြောင့်အဲ့ဒီလိုတဖက်ဆွန်းရောက်တဲ့အကျင့်များသည်အတ္တကိလမထနိယောကအကျင့်တဲ့နော
်
အဲ့ဒီအကျင့်ကိုပဲတကယ်မှန်တဲ့အကျင့်ပါပဲနိဗ္ဗာန်ရောက်ချောင်းအကျင့်ပါပဲလို့ယူဆလိုက်မယ်ဆိုရင်အဲ့ဒီအယူဆသည်မှန်သလားမှားသလားမှန်ပါဗျ
ာ
အဲ့ဒီမှားတဲ့အယူဆကိုယူတဲ့ပုဂ္ဂိုလ်များသည်သီလပဒပရမတ္တဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်များပါပဲဟုတ်တယ်မလားအဲ့ဒီတော့အတ္တကိလမထနိယောကအကျင့်ဆိုတဲ့တပည့်ဆုံးရောက်တဲ့အကျင့်အဲ့ဒီအကျင့်များကိုယူဆထားတဲ့ဒိဋ္ဌိသီလပဒပရမတ္တဒိဋ္ဌိအဲ့ဒီသီလပဒပရမတ္တဒိဋ္ဌိကိုလည်းပဲမပယ်ရဘူးလားပယ်ရယနေ့ဘုန်းကြီးတို့ယောဂီပုဂ္ဂိုလ်များသည်ဗုဒ္ဓဘာသာဝင်တော်စီများဖြစ်ကြသည့်အလျော်စွာခွေရဲ့ကျင့်နွားရဲ့ကျင့်တပတ်ဆုံးရောက်တဲ့အတ္တကိလမထနိယောကအကျင့်များကတော့မရှိတာသိကြနေပါပဲနော
်
ရှိသလားမရှိဘူးလား အဲ့ဒီယူဆတွေလက်ခံသလားလက်မခံဘူးလားအဲ့ဒီလိုလက်မခံသည့်အတွက်သီလပဒပရမာသဒိဋ္ဌိကတော့ပယ်ပြီးသားဖြစ်နေပြီလို့မှတ်လိုက်ပါဒါဖြင့်နောက်ထပ်ပယ်ရမယ့်တရားဘယ်နှပါးကြံသေးလဲဘယ်သူနဲ့ဘယ်သူပါလေသက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စာဆိုတဲ့တရားဘယ်နှပါးတော့အဲ့ဒီနှစ်ပါးထဲမှာသက္ကာယဒိဋ္ဌိဆိုတာကမိမိတို့ရဲ့တဏ္ဍာမှာရှိတဲ့တကယ်ရှိတဲ့ယုံနာအပေါ်မှာအမြင်မှားတဲ့ဒိဋ္ဌိတကယ်ရှိတဲ့ယုံနာအပေါ်မှာအမြင်မှားတဲ့ဒိဋ္ဌိတွေပါဒိဋ္ဌိတော့သက္ကာယဒိဋ္ဌိတကယ်ရှိတာကတခြားလားယုံနာနှစ်ပါးလားအကျက်ပွားလိုက်တော့ခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးယုံနာနှစ်ပါးအဲ့ဒီခန္ဓာ၅ပါးယုံနာနှစ်ပါးတကယ်ရှိနေတဲ့တရားမဟုတ်လို့တခြားလို့ခေါ်ပါလားတက္ကာယလို့ခေါ်ပါလားဟုတ်တယ်တကယ်ရှိတဲ့တရားမဟုတ်လို့တက္ကာယတရားဖြစ်ပါတယ်အရိတကာယတရားအပေါ်မှာတကယ်မရှိတဲ့ပုဂ္ဂိုလ်သတ္တဝါငါသရဘယောက်ျားမိမလူနဲ့မြမဆိုတဲ့အရာတွေနဲ့အစာထိုးပြီးတော့မြင်လိုက်ကြမယ်ဆိုရင်အဲ့ဒီအမြင်လေးမှန်တဲ့အမြင်လားမှားတဲ့အမြင်လား မားတဲ့အမြင်ဆိုတော့တခြားလားဒိဋ္ဌိလား သက္ကာယအပေါ်မှာဖြစ်တဲ့ဒိဋ္ဌိမို့လို့ဗာဒိဋ္ဌိတော့ဒီလိုဆိုတော့သက္ကာယဒိဋ္ဌိဆိုတာခန္ဓာအပေါ်မှာအမြင်မှားတာပေါ့တခြားအပေါ်မှာအမြင်မှားတာလားခန္ဓာအပေါ်မှာအမြင်မှားတာအဲ့ဒီခန္ဓာဆိုတာဒီတခြားတရားလားအကျိုးတရားလားအကျိုးတရားဘာကြောင့်အကျိုးတရားလို့ပြောရတာလဲဆိုတော့အတိတ်အဝိဇ္ဇာသင်္ခါရကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာမို့လို့တို့ဒီအကျိုးတရားမဟုတ်ဘူးလားဟုတ်လားခန္ဓာဒီအကျိုးတရားလားအကျိုးတရားလ
ား
ခန္ဓာဒီအကျိုးတရားအဲ့ဒါဆိုအဲ့ဒီခန္ဓာပေါ်မှာမြင်မှားခြင်းဒီတခြားပေါ်မြင်မှားတာလားအကျိုးတရားပေါ်မြင်မှားတာလားဒီလိုဆိုအကျိုးတရားပေါ်မှာအမြင်မှားခြင်းဒီသက္ကာယဒိဋ္ဌိလို့မှတ်လိုက်ပါအကျိုးတရားအပေါ်မှာအမြင်မှားခြင်းဒီပါဒိဋ္ဌိတော့သက္ကာယဒိဋ္ဌိဟုတ်တယ်မလား။ဩအကျိုးတရားဆိုတာတခြားတရားတွေလားခန္ဓာ၅ပါးတွေလားပုဂ္ဂိုလ်တွေလားတတ္တဝါတွေလားလူတွေလားနတ်တွေလားဗြဟ္မာတွေလားခန္ဓာ၅ပါးလားခန္ဓာ၅ပါးဖြစ်ပါတယ်။အဲ့ဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့သာသိလိုက်ကြမယ်ဆိုရင်အကျိုးတရားအပေါ်မှာအမြင်မှားနေမရဘူးလားရသွားလားအမြင်မှရသွားမယ်ဆိုရင်အကျိုးတရားအပေါ်မှာမြင်မှရသွားရင်ဗာဒိဋ္ဌိစင်သက္ကာယဒိဋ္ဌိစင်ပါတယ်နော်ကောင်းပြီအဲ့ဒီအကျိုးတရားတွေတည်းပုဂ္ဂိုလ်တ attva ကဖန်ဆင်းတာလားဘုရားကဖန်ဆင်းတာလားသာဝရဘုရားကဖန်ဆင်းတာလားအကြောင်းတရားကြောင့်ဖြစ်တာလားအကြောင်းတရားကြောင့်ဖြစ်တာပါနော်ပုဂ္ဂိုလ်တ attva ဖန်ဆင်းတာဟုတ်ရဲ့လားသကောရှင်ဝါရှိတဲ့မြမပေသနိုးလို့ပုဂ္ဂိုလ်မျိုးကဖန်ဆင်းတာဟုတ်ရလားသာဝရဘုရားကကောဖန်ဆင်းတာဟုတ်ရလားဘာကြောင့်ဖြစ်တော့အကြောင်းတရားကြောင့်ဖြစ်တယ်နော်ဒါပေမဲ့လို့အဲ့ဒီအကြောင်းတရားအပေါ်မှာအသိဉာဏ်မရှိတဲ့အခါကျတော့ဘာကြောင့်မြန်ဖြစ်ပါလိမ့်မလဲဆိုပြီးတော့တန်တရားလေးတွေဝင်မူလားဝင်လားဘယ်ပေါ်မှာဝင်တာတော့အကြောင်းတရားအပေါ်မှာတန်တရားလေးတွေဖြစ်တာပေါ့နော်ပုဂ္ဂိုလ်ကပဲဖန်ဆင်းသလိုလိုတတ္တဝါကပဲဖန်ဆင်းသလိုလိုနော်တကောရှင်ဝါရှိတဲ့ဗြဟ္မာပေသနိုးတွေကပဲဖန်ဆင်းသလိုလိုအာလာရှင်မြတ်သာဝရဘုရားသခင်တွေကပဲဖန်ဆင်းသလိုလိုအကြောင်းတရားအပေါ်မှာတန်တရားလေးတွေမပွားဘူးလားပွားအဲ့ဒီတန်တရားလေးတွေပွားနေခြင်းဒီပါဠိလိုပြောလိုက်တော့ဝိသိကိစ္စာဖြစ်ပါတယ်ပါဠိလိုပြောလိုက်တော့ဘာဖြစ်တော့ဒီလိုဆိုတော့အကြောင်းတရားအပေါ်မှာဉာဏ်မရှိရင်ဝိသိကိစ္စာကိလေသာဖြစ်တာပေါ့အကြောင်းတရားအပေါ်မှာဉာဏ်မရှိရင်ဘာဖြစ်တော့ဝိသိကိစ္စာဖြစ်ပါတယ်ရှိနေတာကတခြားလားအကြောင်းတရားနဲ့အကျိုးတရားအကြောင်းတရားနဲ့အကျိုးတရားဒီနှစ်ပါးပဲရှိတာမလားပုဂ္ဂိုလ်တ attva လည
်း
မပါဘူးနော်ယောက်ျားမိန်းမတွေလည
်း
အကြောင်းတရားနဲ့အကျိုးတရားအကြောင်းကလည်းပုဂ္ဂိုလ်တ attva လားဓမ္မလားအကျိုးကလည်းပုဂ္ဂိုလ်တ attva လားဓမ္မလားဩဒီလိုဆိုတော့အကြောင်းကလည်းပုဂ္ဂိုလ်တ attva မဟုတ်ဓမ္မတရားအကျိုးကလည်းပုဂ္ဂိုလ်တ attva မဟုတ်ဓမ္မတရားပါပဲလို့အဲဒီလိုလေးမြန်ဉာဏ်အမြင်ပေါက်သွားလိုက်မယ်ဆိုရင်အကျိုးတရားအပေါ်မှာဉာဏ်ရှင်းတော့ဝိသိကိစ္စသိတယ်အကျိုးတရားအပေါ်မှာဉာဏ်ရှင်းတော့အဲသက္ကာယဒိဋ္ဌိသိတယ်ပါရိသီတော့အကျိုးတရားပေါ်မှာဉာဏ်ရှင်းတော့ဘယ်ကိလေသာသိတော့သက္ကာယဒိဋ္ဌိသိပါတယ်ဟုတ်တယ်မဟုတ်လားပြန်ပြောစမ်းအကျိုးတရားပေါ်မှာဉာဏ်ရှင်းရင်သက္ကာယဒိဋ္ဌိသိတယ်ပါရိသီတော့အကျိုးတရားပေါ်မှာဉာဏ်ရှင်းသွားတော့တခြားလားဝိသိကိစ္စသိတာလားအကျိုးတရားပေါ်မှာဉာဏ်ရှင်းရင
်
အကျိုးတရားဘောမဉာဏ်ရှင်ရင်အကျိုးတရားဆိုတာပုဂ္ဂိုလ်တ attva မဟုတ်ဘူးဒါကဓမ္မတရားဒါကယုတ်တရားဒါကနတ်တရားဒါကခန္ဓာ၅ပါးပါပဲလို့အဲ့ဒီအကျိုးတရားအပေါ်မှာမြင်မှန်လေးတွေရသွားတော့သက္ကာယဒိဋ္ဌိလေးတွေမစင်မူလားဆင်သွားလားသက္ကာယဒိဋ္ဌိဆင်သွားပါတယ်ဟုတ်တယ်မလားအဲ့ဒီအကျိုးတရားတွေတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပါပဲလို့အကြောင်းဘောမဉာဏ်ရှင်းသွားတော့တခြားလားဝိသိကိစ္စာသိတာလား
သိတာပါဗျာ
ဒီလိုဆိုတော့ဘုန်းကြီးတို့ယောဂီများရဲ့သတ္တမှာ သီလပရပရမသဒေဒီကတော့ရှင်းမဆွကြဲကဘုရားဘာသာဝင်နေဖြစ်နေတော့သိပြီးသားမဖြစ်ဘူးလားဖြစ်နေပယ်ပြီးသားမဖြစ်ဘူးလားဖြစ်နေကာမတက္ကရညံတဲ့ကိုပဲနော်သီလပရပရမသဒေဒီကလေးတွေပယ်ပြီးသားမဖြစ်ဘူးလားဖြစ်နေလားဖြစ်နေပါတယ်ဒါပေမဲ့လို့တက္ကရဒေဒီနဲ့ဝိသေကိစ္စတော့မကြံဘူးလားကြံတယ
်
အဲ့ဒီတက္ကရာဒိဋ္ဌိနဲ့ဝိသေကိစ္စကိလေသာတရားနှစ်ပါးကျန်နေသေးရင်ပရာဂဝိနေတုံဒေါသဝိနေတုံမောဟဝိနေတုံပရာဂဒေါသမောဟကိလေသာတရား၃မျိုးပယ်ဖို့ရန်အတွက်မဖြစ်နိုင်ပါဘူးလို့မဟုတ်ခဲ့ဘူးလားဟုတ်ခဲ့လားဟ
ုတ်ပါ
ဘူးအဲ့ဒီတော့ရာဂဒေါသမောဟကိလေသာတရားပယ်နိုင်ဖို့ရန်အတွက်တက္ကရာဒိဋ္ဌိနဲ့ဝိသေကိစ္စကိလေသာတရားနှစ်ပါးပယ်ဖို့လိုအပ်ပါတယ်မလို့ဘူးလားလို့လားကျေးဇူးတော်ရှင်ကမပန္နိတာမောကုတ်ဆရာတော်ဖရာကြီးကလည်းပါပြောတော်ဝိပဿနာမရှိခင်ဝိပဿနာရှိဖို့နောက်ထားဒိဋ္ဌိနဲ့ဝိသေကိစ္စကိလေသာတရားနှစ်ပါးအရင်ပယ်ရမယ်လို့မဟုတ်ခဲ့ဘူးလားဟုတ်ခဲ့ဝိပဿနာတရားလို့အာမတော်ခင်မှာဘာတွေပယ်ရမှာတော့ဒိဋ္ဌိနဲ့ဝိသေကိစ္စပယ်ရမယ်ဟုတ်တယ်မလားဝိပဿနာတရားလောအထုတ်တာကရာဂဒေါသမောဟကိလေသာပယ်ဖို့အားထုတ်နေကြတာမဟုတ်လားရာဂဒေါသမောဟကိလေသာပယ်ဖို့ဝိပဿနာတရားလောအမတုတ်ခင်မှာသက္ကာယဒိဋ္ဌိကိုလည်းပဲအရင်ပယ်ဖို့မလိုဘူးလားလို့လားဝိသေကိစ္စကိုစင်အောင်လည်းအရင်ကြိုးစားဖို့မလိုဘူးလားလို့လားအေးအဲ့ဒီလိုလိုပြီဆိုတဲ့အခါကျတော့နော်သက္ကာယဒိဋ္ဌိနဲ့ဝိသေကိစ္စနှစ်ပါးရှိတဲ့အထက်မှာအကျိုးတရားအပေါ်မှာညာရှင်းရင်ဘယ်လိုသိမှာတော့သက္ကာယဒိဋ္ဌိသိမယ်အကျောင်းတရားအပေါ်မှာညာရှင်းတာတော့ဘယ်ကိလေသာသိမှာလဲဝိသေကိစ္စကိလေသာသိမယ်နော်အဲဒီလိုနှစ်မျိုးရှိတော့မိမိတို့ကနေပြီးတော့အကျောင်းတရားကိုလည်းပဲအကျောင်းတရားမှသိအောင်မကြိုးစားရဘူးလားကြိုးစားရအကျိုးတရားကိုလည်းကြိုးတရားမှသိအောင်မကြိုးစားရဘူးလားကြိုးစားရမှာလားအေးအဲဒီလိုကြိုးစားကြရမယ်ဟုတ်တယ်မလားဘာလို့ကြိုးစားလိုက်တဲ့အခါကျတော့မိမိတို့ရဲ့တဏ္ဍာမှာပေါ်လာတာသည်တခြားလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးသည်ဘယ်လိုဥဆောင်နေသလဲဆိုတော့မနောပုံပင်ကမှဓမ္မဆိုသည့်အတိုင်းပဲဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်သည်ဥမဆောင်ဘူးလားဥဆောင်နေလားဘယ်ခန္ဓာဥဆောင်နေတော့ဝိညာဉ်နဲ့ခန္ဓာဥဆောင်နေပါတယ်ဟုတ်တယ်မလားဝေဒနာဆိုတဲ့ခံစားမှု၄ချက်မှာလည်းပဲမနောဆိုတဲ့စိတ်အသေးလေးမပါဘူးလားပါပါပါပါတင်ညာဆိုတဲ့မှတ်သားမှုလေးတည်းမှလည်းပဲမနောဆိုတဲ့စိတ်အသေးလေးမပါဘူးလားပါလားပါပါပါသင်္ခါရဆိုတဲ့ပြုပြင်မှုသဘောတည်းမှလည်းမနောဆိုတဲ့စိတ်အသေးလေးမပါဘူးလားပါပါပါပါအဲဒါကြောင့်မို့လို့နာမခန္ဓာ၄ပါးထဲမှာဘယ်လိုဆောင်နေတော့ဝိညာဉ်နဲ့ခန္ဓာဥဆောင်နေတယ်ဘယ်လိုဆောင်နေပါလဲအဲဒီဝိညာဉ်နဲ့ခန္ဓာလေးဖြစ်လာပြီဆိုရင်လည်းပဲအဲ့ဒီဝိညာဉ်နဲ့ခန္ဓာလေးကတခြားကိုမှီပြီးဖြစ်တာလားရုပ်ကိုမှီဖြစ်တာဒီလိုတော့ဝိညာဉ်နဲ့ခန္ဓာလေးဖြစ်လာတာနဲ့တပြိုင်တည်းမှီရာဖြစ်တဲ့အမှီကရုပ်ကလေးကိုမရှိဘူးလားရှိနေလားဒါကြောင့်မနောဆိုတဲ့ဝိညာဉ်နဲ့ခန္ဓာကလေးပေါ်လာသည့်အချိန်မှာခန္ဓာဘယ်နှပါးဖြစ်ပြောစမ်းဘယ်လိုတွေတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်နှပါးပါလဲခန္ဓာ၅ပါးဒီလိုမဟုတ်လားအဲဒီခန္ဓာ၅ပါးကိုမျိုးစအဖြစ်ဖွဲ့ကြည့်လိုက်တဲ့အခါကျတော့ဘုန်းကြီးတော်ဒကာဒကာမများမိမိတို့ရဲ့နေစဉ်နေစဉ်ပြုလုပ်ဆောင်ရွက်နေတဲ့လုပ်ငန်းပမာဏနဲ့ရှင်ပြီးတော့ဖွဲ့ကြည့်လိုက်မယ်ဆိုရင်ဝိညာဉ်6မျိုးမရှိဘူးလားရှိနေစဉ်နေစဉ်ဆောင်ရွက်နေတဲ့လုပ်ငန်းပမာဏနဲ့ရှင်ပြီးတော့ဖွဲ့ကြည့်လိုက်မယ်ဆိုရင်ဝိညာဉ်ဘယ်နှမျိုးရှိတော့အဲဒီ6မျိုးကမြန်မာလိုပြောကြည့်လိုက်မယ်နံပါတ်1ကမြင်စိတ်ခန္ဓာနံပါတ်2ကကြားစိတ်ခန္ဓာနံပါတ်3ကနာစိတ်ခန္ဓာနံပါတ်4ကစားစိတ်ခန္ဓာနံပါတ်5ကယာနာကောင်းစိတ်ခန္ဓာနံပါတ်5ကဘာပါလဲယာနာကောင်းစိတ်ခန္ဓာနံပါတ်6ကကိုယ်တော်စိတ်ခန္ဓာဟုတ်တယ်မလားအားလုံးပါလာတော့ဝိညာဉ်ခန္ဓာလေးတွေဘယ်နှပါးရှိတော့တကယ်ကတော့ဝိညာဉ်သားကဓမျိုးတဲ့ပေါ့နော်သို့တော်လည်းလုံငန်းသက်အသွင်သဏ္ဍာန်နဲ့ကြည့်ပြီးတော့ခွဲကြည့်လိုက်တော့ဝိညာဉ်ဘယ်နှမျိုးတွေ့ရတော့ ပြန်ပြောသမ်းပါအောင်ဘယ်လိုတွေတော့မြင်စိတ်ခန္ဓာကြားစိတ်ခန္ဓာနာစိတ်ခန္ဓာစားစိတ်ခန္ဓာခန္ဓာဘယ်နှပါလဲခန္ဓာဝိညာဉ်6မျိုးဝိညာဉ်ဘယ်နှမျိုးလဲဝိညာဉ်6မျိုးရှိပါတယ်ဟုတ်တယ်မလားအဲ့ဒါကိုပါဠိလိုပြောကြည့်ရတော့သကုဝိညာဏသောတာဝိညာဏကာဏဝိညာဏဇေဝဝိညာဏကာယဝိညာဏမနောဝိညာဏဒီလိုမဆိုဘူးလားဆိုလားဟုတ်ပြီအဲ့ဒီဝိညာဉ်ဆိုတဲ့တရားကလေးတည်းတခြားတရားကလေးတွေလားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားကလေးတွေလားအကြောင်းကြောင့်ပေါ်လာတဲ့ဒီလိုတော့ဟောဒီဝိညာဉ်ဆိုတဲ့တရားဒီအကြောင်းတရားလားအကျိုးတရားလားအကျိုးတရားဗာတရားတော့အကျိုးတရားပါဝိညာဉ်စရတရားသည်အကျိုးတရားဟုတ်တယ်မလားအကျိုးတရားဆိုတော့အကြောင်းကင်းပြီးတော့ဖြစ်သလားမဖြစ်ဘူးလားအကြောင်းကင်းပြီးတော့မဖြစ်ပါဘူးဒီလိုဆိုတော့သတို့မှာအကြောင်းတရားမရှိဘူးလားရှိနေလားအဲ့ဒီအကြောင်းတရားကဘာတွေလဲဆိုတော့မြတ်စွာဘုရားကပြောပါတယ်ဒွါယံပဋိစ္စဝိညာဏံမပြောဘူးလားပြောတာလားဒွါယံနှစ်ပါးသောအကြောင်းတရားကိုပဋိစ္စဆွဲပြီးတော့ဝိညာဏအကျိုးဝိညာဉ်တရားလေးတွေဖြစ်ပါတယ်လို့ဆိုတော့သူတို့ရဲ့အကြောင်းတရားသည်နှစ်ပါးရှိတယ်သူတို့ရဲ့အကြောင်းတရားသည်ဘယ်နှပါးရှိတော့အဲဒီနှစ်ပါးကဘယ်လိုလဲဆိုရင်အာယုန်နဲ့ဒွါရအကြောင်းတရားဘယ်နှပါးလဲဘယ်သူတွေပါလဲအာယုန်နဲ့ဒွါရဒီလိုမလားအဲ့ဒီတော့ဘုန်းတော်တရားဓမ္မတွေပရိသတ်သမောပါတရားကိုမျှော်ပြီးတော့ကြည့်လိုက်စမ်းပါအတိတ်ကာလတုန်းကဘယ်လိုရှိတော့အဝိဇ္ဇာပြစ္ဆေယသင်္ခါရမရှိဘူးလားရှိလားအဝိဇ္ဇာဆိုတာတခြားသဘောလားမသိတဲ့သဘောလားသင်္ခါရဆိုတာတခြားလားပြုလို့အားထုတ်တဲ့သဘောလားသိပြီးတော့ပြုလို့တာလားမသိဘဲပြုလို့တာလားဘယ်တော့ကပြုလို့ခဲ့တော့ဟောအတိတ်ကာလတုန်းကမသိဘဲပြုလို့အားထုတ်မှုတွေပြုလို့မသိပဲနဲ့ပြုလို့အားထုတ်မှုတွေရှိခဲ့ပါတယ်။ဟုတ်တယ်မလား။အတိတ်ကာလတုန်းကမသိပဲနဲ့ပြုလို့အားထုတ်မှုတွေမရှိခဲ့ဘူးလားရှိခဲ့လား။မသိတာကအဝိဇ္ဇာပြုလို့အားထုတ်တာကအဝိဇ္ဇာပြစ္ဆေယ။မသိပဲနဲ့ပြုလို့အားထုတ်တဲ့သဘောတရားတွေအတိတ်ကာလတုန်းကမဆောင်ရွက်ခဲ့ဘူးလားဆောင်ရွက်ခဲ့။အဲဒီလိုဆောင်ရွက်ခဲ့တဲ့အခါကျတော့သင်္ခါရပြစ္ဆေယဝိညာဏသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယသင်္ခါရတိဟုသောအကြောင်းတရားကြောင့်ဝိညာဏဝိညာဉ်ဆိုတဲ့ဂျိုတရားဖြစ်တယ်ဟုတ်တယ်မလားအဲဒီလိုကြည့်လိုက်ပြန်တော့အတိတ်ကာလတုန်းကအကြောင်းတရားနဲ့အကြောင်းတရားကြောင့်ပစ္စောပန်မှာဝိညာဉ်ဆိုတဲ့ဂျိုတရားလာဖြစ်တယ်လို့မသိရဘူးလားသိရအတိတ်ကာလတုန်းကအကြောင်းတရားကဘယ်လိုနဲ့ဘယ်လိုတော့အဝိဇ္ဇာနဲ့သင်္ခါရပစ္စောပန်ဂျိုတရားကဘယ်လိုတွေပါလဲဝိညာဉ်နာယောကာလယရဏခတာဝေရဏဘဏပါပါလေအခုပြောနေတဲ့ဒွါယပရိစ္ဆဝိညာဏဆိုတာကအဲ့ဒီအဝိဇ္ဇာနဲ့အဲ့ဒီသင်္ခါရကိုပြောနေတာမဟုတ်ဘူးလို့မှတ်လိုက်ပါဟုတ်တယ်မလားအဲ့ဒီအဝိဇ္ဇာနဲ့သင်္ခါရကတခြားလားအတိတ်တုန်းကအကြောင်းတရားလားဘယ်တုန်းကအကြောင်းတရားလဲအတိတ်ကာလကျောတုန်းကအကြောင်းတရားကြောင့်ပစ္စုပန်မှာခန္ဓာ၅ပါးလာပြီးတော့မရဘူးလားရအရိခန္ဓာ၅ပါးထဲမှာပရမသုတ်တရားကတခြားလားဝိညာဉ်လားပရမသုတ်ဖြစ်လာတဲ့ဝိညာဉ်ဒီတခြားလားပဋိသင်္ဍေဝိညာဉ်လားပဋိသင်္ဍေဝိညာဉ်ဆိုတာပဋိသင်္ဍေစိတ်ပေါ်ပါစိတ်တဲ့တော့ဟောဒီလိုဆိုတော့တိတ်အဝိဇ္ဇာသင်္ခါရကြောင့်ပိစ္ဆုတ်ပံဘွားမှာပဋိသင်္ဍေစိတ်ကလေးတွေဖြစ်တယ်လို့ဒီလိုမှတ်လိုက်ဟုတ်တယ်မလားအတိတ်အဝိဇ္ဇာသင်္ခါရကြောင့်ပိစ္ဆုတ်ပံမှာဘာတွေဖြစ်နေတော့ပဋိသင်္ဍေစိတ်တွေဖြစ်လာပါတယ်ဘာတွေဖြစ်လာတော့เออปริตันนี่ไส้นี่ผิดล่ะတော့ตัวเนี่ยด้้วยပြီးတော့ခန္ဓာ၅ပါးတွေမဖြစ်ရဘူးล่ะဖြစ်ရလားဖြစ်ပါဘူးဘယ်သူတွေပါလဲဝิญญาณนัยยกตลายรณะขันธะเวรณะဟုတ်တယ်မဟုတ်လားအဲ့ဒီခန္ဓာကဏရောက်သွားတဲ့ချိန်မှာတဲ့ဝိဇ္ဇာသင်္ခါရရဲ့ကဏပြီးခဲ့ပြီမပြီးခဲ့ဘူးล่ะပြီးခဲ့ပြီလားပြစ္ဆုတ်ပံကာလကြတော့ယခုလောလောဆယ်ပေါ်လာတဲ့ဝิญญาณအသစ်အသစ်သောဝิญญาณကလေးတွေကြတော့တခြားကြောင့်ဖြစ်တာလားအာယုံဓာရကြောင့်ဖြစ်တာလားအာယုံဓာရကြောင့်ဖြစ်တာသတို့ကြတော့တခြားလားပစ္စုပန်အကြောင်းတရားလားဒီလိုဆိုအကြောင်းတရားက2မျိုးရှိတာပေါ့အကြောင်းတရားကဘယ်နှမျိုးတော့ နံပါတ်၁ကအတိတ်အကြောင်းတရားနံပါတ်၂ကပစ္စုပ္ပန်အကျိုးတရားဟုတ်တယ်မလားနံပါတ်၁ကဘာတော့နံပါတ်၂ကအတိတ်အကြောင်းတရားကဘယ်လိုတွေတော့အဝိဇ္ဇာနဲ့အဝိဇ္ဇာကဘာသဘောရှိသင်္ခါရကဘာသဘောရှိသိပြီပြုလုပ်ခဲ့တာလားမသိပဲပြုလုပ်ခဲ့တာလားဘာတွေမသိခဲ့တာတော့သစ္စာတွေမသိခဲ့ဘာတွေမသိခဲ့တော့အတိတ်ကာလတော့ကသစ္စာသိပြီပြုလုပ်ခဲ့တာလားသစ္စာမသိပဲပြုလုပ်ခဲ့တာလားသစ္စာမသိပဲပြုလုပ်ခဲ့တော့ပစ္စဗံဘဝမှာဟောခန္ဓာငါးပါးမရဘူးလားခန္ဓာငါးပါးဘာသစ္စာခန္ဓာငါးပါးဆိုတဲ့ဒုက္ခသစ္စာကြီးပစ္စဗံမှာမရဘူးလားရရလာခဲ့တယ်ဒီလိုမလားအပစ္စုပန်မှာယုံနာတရားကလေးတွေအသိအသိထပ်ပြီးတော့ဖြစ်တာကြတော့တခြားကြောင့်ဖြစ်တာလားအာယုံ ద్వార ရာကြောင့်ဖြစ်တာလားအာယုံကဘယ်နှပါ6ပါ ద్వార ရာကဘယ်နှပါ6ပါအာယုံ ద్వార ရာကအာယုံ6ပါကဘယ်လိုတွေတော့အစင်အတန်အနတ်အရတာတွဲထိစရာကြံတွဲစရာပြန်ပြောစမ်းအစင်အတန်ဘာသာ6ပါးကဘယ်လိုတွေပါလဲမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်နေရာအကြည့်ကိုယ်အကြည့်စိတ်ဟုတ်တယ်မလားအဲ့ဒီအာယုံနဲ့အဲ့ဒီဓာရသည်အတိတ်အကြောင်းလားပစ္စုပ္ပန်အကြောင်းလားဟောဒီလိုဆိုတော့ပစ္စုပ္ပန်မှာလောလောဆယ်ပစ္စုပ္ပန်ခန္ဓာကလေးတွေပေါ်လာခြင်းသည်တခြားကြောင့်ပေါ်တာလားပစ္စုပ္ပန်အကြောင်းတရားကြောင့်ပေါ်တာလားပစ္စုပန်အကြောင်းတရားကဘယ်နှမျိုး2မျိုးဘယ်လိုနဲ့ဘယ်လိုပါလေအာယုံကဘယ်နှပါပြန်ပြောဘယ်လိုတွေတော့ဓဝရကဘယ်နှပါဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ဒီလိုမလားအဲ့ဒါပစ္စုပန်မှာယခုလောလောဆယ်ပေါ်တဲ့ခန္ဓာသည်တခြားခန္ဓာလားပစ္စုပန်ခန္ဓာလားပစ္စုပန်မှာပေါ်တဲ့ခန္ဓာသည်ဘာခန္ဓာတုံးပစ္စုပန်ခန္ဓာအဲ့ဒီပစ္စုပန်ခန္ဓာသည်တခြားကြောင့်ပေါ်တာလားအကြောင်းကြောင့်ပေါ်တာလားအကြောင်းတရားသည်တခြားလားအာယုံ ద్వార လားအဲ့ဒီအာယုံ ద్వార ကိုတစ်ခုချင်းတစ်ခုချင်းခွဲပြီးတော့ပြောလိုက်မယ်ဆိုရင်မျက်စိနဲ့စဉ်းနေတိုက်တော့ဘာစိတ်ပေါ်မယ်မျက်စိနဲ့အစင်းကအကြောင်းတရားမျက်စိနဲ့အစင်းကမြင်စိတ်ကပြန်ပြောမျက်စိနဲ့အစင်းနဲ့တိုက်တော့ဗာစိတ်ပေါ်မယ်မျက်စိနဲ့အစင်းကမြင်စိတ်ကအကြောတရားဒီလိုမလားမြင်စိတ်ဆိုတဲ့တရားလေးပေါ်လာတာသိလိုက်တာနဲ့တပြိုင်တည်းအော်ဒါမြင်စိတ်ပဲအဲ့ဒီမြင်စိတ်ဒီပုဂ္ဂိုလ်တ attva တွေလားယောက်ျားမိန်းမတွေလားမြင်စိတ်ကလေးလားပုဂ္ဂိုလ်တ attva တွေလားယောက်ျားမိန်းမတွေလားဓမ္မတရားလေးလားမြင်စိတ်ဆိုတာနတ်တရားလေးဘာတရားလေးလဲနတ်တရားတော့မှာဝိညာဉ်ဆိုတဲ့နတ်တရားခန္ဓာဖွဲ့လိုက်တော့ဝိညာဉ်နဲ့ခန္ဓာခန္ဓာဖွဲ့လိုက်တော့ဘာခန္ဓာတော့ဟောဒီလိုတော့မြင်စိတ်ဒီဘာခန္ဓာဝိညာဉ်နဲ့ခန္ဓာဘာခန္ဓာတော့ဩမြင်စိတ်ဆိုတာကဝိညာဉ်နဲ့ခန္ဓာလေးပါပဲလို့အကျိုးတရားအပေါ်မှာဉာဏ်ရှင်းသွားတော့တခြားလားတက္ကရာရတိသိသွားမှာလားမျက်စိနဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်မယ်မြင်စိတ်ဆိုတာပုဂ္ဂိုလ်တ attva လားယောက်ျားမိန်းမလားဓမ္မတရားလေးလားခန္ဓာဖွဲ့တော့ဗာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဗာခန္ဓာတော့ယောက်တရားလားနတ်တရားလားဩဒါလေးကယောက်တရားမဟုတ်ဘူးဩဒါလေးကနတ်တရားလေးပဲဩဒါလေးကဝိညာဉ်နဲ့ခန္ဓာလေးပါပဲ။ဩဒါလေးကဓမ္မတရားလေးပါပဲ။ပုဂ္ဂိုလ်သတ္တဝါမှမဟုတ်ပဲပဲ။ယောက်ျားမိန်းမမှမဟုတ်ပဲပဲ။ဒါဓမ္မတရားအကျိုးတရားလေးပါပဲလို့သိလိုက်တော့အကျိုးတရားအပေါ်မှာဉာဏ်ရှင်းသွားသည့်အတွေ့ဘာကိလေသာသေသွားတော့။သက္ကာယဒိဋ္ဌိကိလေသာမသေးဘူးလားသေသွားလား။ဘယ်ပေါ်မှာဉာဏ်ရှင်းသွားလို့တော့အကျိုးတရားအပေါ်မှာဉာဏ်ရှင်းသွားလို့ဘယ်ပေါ်မှာတော့မြေစိနဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်မယ်မြေစိဗမာမိပြီးတော့ပေါ်မယ်မြေစိမာမိပြီးတော့ပေါ်မယ်ဗမာမိပြီးတော့ပေါ်မယ်ပြတ်တော့လဲဗမာမိပြီးတော့ပြတ်မယ် ဘလူကမြင်တာတော့မြင်စိတ်ကမြင်တာဘလူကမြင်တာတော့ဘလူကိုမြင်တာတော့အစင်းကိုမြင်တာဘလူကိုမြင်တာတော့အဲ့ဒီတော့မြင်တယ်ဆိုတာဘလူကမြင်တာတော့မြင်စိတ်ကမြင်တာမဟုတ်လားဘလူကိုမြင်တာတော့ဩဒီလိုဆိုတော့ဘုန်းကြီးတို့တရားဓမ္မတွေကမျက်လုံးကလေးနဲ့များကြည့်လိုက်တဲ့အခါကျတော့ငါမြင်တယ်ဆိုတဲ့အသိလေးတွေရေပုံရာအပြည့်မသိကြဘူးလားသိကြလားငါမြင်တာလားမြင်စိတ်ကမြင်တာလားမြင်စိတ်ဒီတရားလားဓမ္မတရားလေးလားဘာခန္ဓာလေးတော့အဲဒီဝိညာဉ်နဲ့ခန္ဓာလေးကမြင်ပါရင်လည်းငါမြင်တယ်လို့ငါဆိုတဲ့ပုဂ္ဂိုလ်တရားနဲ့သွားပြီးတော့များဆွဲလိုက်မယ်ဆိုရင်အဲ့ဒါတရားလားတက္ကာယဒိဋ္ဌိလားငါမြင်တာလားမြင်စိတ်ကမြင်တာလားမြင်စိတ်ကမြင်တာပါလို့သိလိုက်တော့ဗာဒိဋ္ဌိစင်သွားတော့ငါမြင်တယ်လို့ပြောတော့ကဗာဒိဋ္ဌိဖြစ်တော့မြင်စိတ်ကမြင်တယ်လို့ပြောတော့ဗာဒိဋ္ဌိစင်တော့ဒီလိုဆိုတော့မြင်တယ်ဆိုတဲ့အပေါ်မှာကလေးကိုပဲအမြင်မှန်မှုလည်းဖြစ်နိုင်တယ်အမြင်မှားမှုလည်းဖြစ်နိုင်တယ်မဖြစ်နိုင်ဘူးလားဖြစ်နိုင်လားမြင်တယ်ဆိုတဲ့သဘောတရားကလေးအပေါ်မှာကိုနော်ငါမြင်တယ်ဆိုရင်ဒိဋ္ဌိဖြစ်သလားမဖြစ်ဘူးလားမြင်စိတ်ကမြင်တာဆိုရင်ဒိဋ္ဌိစင်သလားမစင်ဘူးလားဒီလိုဆိုရင်ငါမြင်တယ်ဆိုရင်ဗာဒိဋ္ဌိဖြစ်တော့တက္ကာယဒိဋ္ဌိကလေးစင်စေခြင်းမာတယ်ဆိုရင်ဘယ်လိုယူမလဲငါမြင်တာမဟုတ်ဘူးဒါမြင်စိတ်ကမြင်တာဟုတ်တယ်မလားမြင်တဲ့အခါကျတော့လေတရားကိုမြင်တာလားအစင်းကိုမြင်တာလားအစင်းကိုမြင်တာဘာကိုမြင်တာတော့အစင်းကိုမြင်ပါရဲ့နဲ့မိမိကနေပြီးတော့ตาကိုမြင်တယ်သမီးကိုမြင်တယ်ပုဂ္ဂိုလ်တ attva ကိုမြင်တယ်ယောက်ျားမိန်းမကိုမြင်တယ်လို့ပြောလိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမဆိုတာတကယ်ရှိတဲ့တရားလားမရှိတရားလားတကယ်ရှိတာဒီတရားလားယုံ nant တရားလားအစင်းဆိုတာတရားလားယုံတရားလားတကယ်မြင်တာဘာကိုမြင်တာတော့အစင်းကိုမြင်တာဘာကိုမြင်တော့အသင်းကိုမြင်တော့အသင်းဆိုတာတရားလားယုတ်တရားလားဟုတ်ပါဘူး။အော်အသင်းဆိုတဲ့ယုတ်တရားကလေးကိုမြင်တာပါလို့အဲဒီလိုများသဘောပေါက်လိုက်မယ်ဆိုရင်တက္ကာယဒိဋ္ဌိမစင်မလားစင်သွားလား။အသင်းဆိုတဲ့ယုတ်တရားကလေးတရားလားအရှိတရားလား။အရှိတရားမို့တရားလားတက္ကာယတရားလား။အဲဒီတက္ကာယတရားအပေါ်မှာပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲသားပဲသမီးပဲဆိုတဲ့အဲဒီလိုပုဂ္ဂိုလ်တ attva အမြင်လေးတွေနဲ့စားထုံးပြီးတော့မြင်လိုက်မယ်ဆိုရင်အရှိဆိုတဲ့ယုတ်တရားအပေါ်မှာမရှိတဲ့တရားနဲ့သွားပြီးတော့စားထိုးလိုက်တဲ့အတွက်အဲ့ဒီအမြင်ဒီတရားလားတက္ကာယဒိဋ္ဌိအမြင်လားသိသိချာချာမှတ်နော်တခုချင်းတခုချင်းစိတ်ပိုင်းပြီးတော့ပြောနေတာပါကောင်းပြီပြန်ပြောမယ်အစားကပြန်ပြောမယ်တခြားကိုမြင်တာလားအစင်းကိုမြင်တာလားမျက်စိလေးနဲ့မြင်လိုက်တာဒီတရားလားအစင်းလားအသင်းကိုမြင်ပါရဲ့နဲ့သားမြင်တဲ့သမီးကိုမြင်တယ်လို့ပြောလိုက်တော့သားသမီးဆိုတာတခြားလားပုဂ္ဂိုလ်တ attva လားပုဂ္ဂိုလ်တ attva သည်အရှိတရားလားမရှိတရားလားအရှိတရားကအသင်းအရှိတရားကပုဂ္ဂိုလ်တ attva ကမရှိတရားအသင်းကအရှိတရားမို့အသင်းကိုဘယ်လိုနာမည်ပေးမလဲတက္ကာယအသင်းကိုဘယ်လိုနာမည်ပေးမလဲအေးအဲ့ဒီအသင်းကလေးကိုအသင်းလုံးမမြင်မနဲ့ပုဂ္ဂိုလ်တ attva လုံးစားထုံးမြင်လိုက်တဲ့အခါကျတော့အရှိတရားပေါ်မှာမရှိတရားနဲ့အစားထုံးမြင်လိုက်တဲ့အတွက်အဲ့ဒါဗာဒိဋ္ဌိတော့သက္ကာယအပေါ်မှာဖြစ်တဲ့ဒိဋ္ဌိသည်သက္ကာယဒိဋ္ဌိသက္ကာယအပေါ်မှာဖြစ်တဲ့ဒိဋ္ဌိသည်ဗာဒိဋ္ဌိပါလေအဲ့ဒီတော့အသင်းကိုမြင်တယ်လို့များသဘောပေါက်ရင်အသင်းကိုမြင်တယ်လို့စိတ်ထဲမှာစွဲလိုက်ရင်ဗာဒိဋ္ဌိစင်သွားတော့ပုဂ္ဂိုလ်ကိုမြင်တယ်သတ္တဝါကိုမြင်တယ်ယောက်ျားကိုမြင်တယ်မိန်းမကိုမြင်တယ်သားကိုမြင်တယ်သမီးကိုမြင်တယ်လို့စိတ်ထဲမှာစွဲနေရင်သက္ကာယဒိဋ္ဌိကလေးမဖြစ်ဘူးလားဖြစ်လားပါဇက်ကတော့လောကသဘောအရမပြောရဘူးလားပြောရဒါတော့ပြောရမှာပဲဟုတ်တယ်မလားလောကပညာသမုဒ္ဒိသစ္စာအနေနဲ့တော့မပြောမဖြစ်လို့ပြောရမှာပဲသို့တော်လည်းစိတ်ထဲမှာစွဲမနေဘူးတော့လိုတာပေါ့နော်တကယ်လို့စိတ်ထဲမှာစွဲနေရင်တော့ဗာဒိဋ္ဌိဖြစ်မှာလေသက္ကာယဆိုတဲ့ယုတ်တရားနန္တရားအပေါ်မှာပုဂ္ဂိုလ်တ attva နဲ့စားထုတ်မြင်တဲ့ဒိဋ္ဌိမို့လို့ဗာဒိဋ္ဌိတော့ကဲဒီဘက်ကနေပြီးတော့ပြန်ပြောကြည့်လိုက်ပါမယ် အရှင်းကိုမြင်တာတခြားကမြင်တာလားမြင်စိတ်ကမြင်တာလား ငါမြင်တာလားမြင်စိတ်ကမြင်တာလ
ား
ငါဆိုရင်ပုဂ္ဂိုလ်တ attva ဖြစ်တော့မယ
်
ငါဆိုရင်ဘာဖြစ်မလဲတကယ်တမ်းကျတော့ပုဂ္ဂိုလ်တ attva ကမြင်တာလားမြင်စိတ်ကမြင်တာလ
ား
မြင်စိတ်တည်တခြားတရားလားနံတရားလ
ား
နံတရားတည်မရှိတရားလားအရှိတရားလ
ား
ပုဂ္ဂိုလ်တ attva ကမရှိတရားနံတရားကအရှိတရားပုဂ္ဂိုလ်တ attva ကမရှိတရားဒီလိုမလားအဲဒီတော့မြင်စိတ်ဆိုတဲ့အရှိတရားသည်တကယ်ရှိတဲ့တရားမလို့သူကဘလို့နာမည်ပေးမယ်တက္ကာယမြင်စိတ်သည်တက္ကာယမြင်စိတ်သည
်
ငါမြင်တယ်လို့ယူလိုက်တဲ့အခါကျတော့တကယ်ရှိတဲ့မြင်စိတ်တက္ကာယအပေါ်မှာတကယ်ပဲရှိတဲ့ပုဂ္ဂိုလ်တ attva နဲ့စားထုတ်ပြီးတော့ယူလိုက်တဲ့အတွက်ဗာဒိဋ္ဌိဖြစ်တော့ငါမြင်တယ်ပုဂ္ဂိုလ်တ attva ကမြင်တယ်ဆိုရင်ဗာဒိဋ္ဌိမြင်စိတ်ကမြင်တယ်လို့ယူလိုက်ရင်သက္ကာယဒိဋ္ဌိစင်တယ်ဟုတ်တယ်မလားအဲဒီတော့မြင်စိတ်ကမြင်တာပါလို့ဒီလိုသဘောပေါက်အောင်ကြည့်ကိုကြည့်ရမှာနော်မြင်စိတ်ကမြင်တာပါလို့ဒီထဲမှာစိတ်ထဲမှာကိုပိုင်းကိုပိုင်းဖြတ်ထားရမှာဟုတ်တယ်မလားမိမိရဲ့မျက်စိနဲ့စင်တဲ့တိုက်ရင်ဗာစိတ်ပေါ်မယ
်
အဲဒီမြင်စိတ်ဗမာမိပြီးတော့ပေါ်မယ
်
ဉာဏ်လုံးမှာမိပြီးတော့ပေါ်မယ်ဗမာမိပေါ်မှာလဲအဲ့ဒါဟောဒီမြင်စိတ်ခန္ဓာလေးကိုကြည့်ကျင်တဲ့ယောဂီပုဂ္ဂိုလ်တရားသည်တခြားအာယုံပြုကြည့်ရမလားမျက်လုံးအာယုံပြုကြည့်ရမလားတတိထဝရိယဆိုင်ပညာနဲ့ကြည့်ဟုတ်တယ်မလားမျက်လုံးကလေးကိုတတိလေးထားပြီးတော့ကြည့်လိုက်မယ်မျက်လုံးကလေးဖွင့်ပြီးတော့ကြည့်လိုက်မယ်လို့မိမိစိတ်ကပေါ်လာတာနဲ့တပြိုင်နက်တတိလေးကတ်ပြီးတော့ထားလိုက်ပါဘယ်နေရာမှာကတ်ထားရမှာလဲမေဟောဒီမျက်စိအနေနဲ့မှာကတ်ထားလိုက်ဟုတ်တယ်မလားမျက်စိအနေနဲ့မှာတတိလေးကတ်ထားလိုက်တဲ့အခါကျတော့ဟောမျက်လုံးကလေးဖွင့်ကြည့်လိုက်တာနဲ့တကယ်နဲ့မြင်စိတ်ကလေးပေါ်လာတယ်ပေါ်လာလျင်ပေါ်လာခြင်းအော်ဒါမြင်စိတ်ပဲလို့မသိရဘူးလားသိရလားတတိလေးကထားတဲ့အတွက်သမာဓိမဲ့ခင်သုံးပါးနဲ့ပြည့်စုံနေတယ်တတိလေးကထားတော့ဗာမဲ့ခင်နဲ့ပြည့်စုံနေတော့အော်ဒါမြင်စိတ်ကလေးပါပဲမြင်စိတ်ကလေးပါပဲလို့သိလိုက်တဲ့အချိန်ကျတော့တခြားလားပညာမဲ့ခင်လားအင်းဒီလေးမလုံးကြုံမလားလုံးကြုံသွားလားတခြားကြောင့်လားတတိကိန်းထားလို့လားတတိသံမိစိညိနသမန္နာကတောဟောတိမျက်လုံးကလေးဖွင့်ကြည့်လိုက်တဲ့ဖွင့်ကြည့်လိုက်တဲ့တတိပညာနဲ့ပြည့်စုံအကျိုးစားပေးလိုက်ပါဟောတယ်မလားလုပ်ငန်းခွင်ပါလေလုပ်ငန်းသဘောအရညွှန်ကြားချက်တွေမထုတ်ဘူးလားထုတ်တာလားတတိသံမိစိညိနသမန္နာကတောဟောတိဝိပဿနာတရားလို့အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တယောက်သည်အမှုမဲ့အမှန်မဲ့မနေပါနဲ့တဲ့နော်မျက်လုံးကလေးဖွင့်ကြည့်လိုက်တဲ့ဖွင့်ကြည့်လိုက်တဲ့အမှုမဲ့အမှန်မဲ့ဖွင့်ကြည့်ရပါလားတတိနဲ့ဂိတ်ထားရမှာလားတတိလေးဂိတ်ထားလိုက်ပါနော်ဘယ်နေရာမှာဂိတ်ထားရမှာလဲပြီးတော့မျက်လုံးမှာဂိတ်ထားလိုက်ဘယ်နေရာမှာကတ်ထားရမှာလဲမျက်လုံးမှာတတိလေးကတ်ထားလိုက်တဲ့အခါကျတော့မျက်လုံးကလေးဖွင့်ကြည့်လိုက်တာနဲ့တပြိုင်တည်းမျက်စိနဲ့ဆင်းတဲ့တိုက်တဲ့မြင်စိတ်ပေါ်တယ်မသိရဘူးလားသိရလားတတိမဂိတ်လို့လားဂိတ်လို့လားတတိဂိတ်ထားလိုက်တော့အော်ဒါလေးကမြင်စိတ်ကလေးပဲလို့သိလိုက်ရတာပေါ့တတိဂိတ်ထားလိုက်တဲ့အတွက်သမာဓိမဲ့ခင်ဘဏ္ဍပါးနဲ့ပြည့်စုံသွားတော့တတိယဝရိယရဲ့သမာဓိတတိလေးကိန်းထားတော့မြင်စိတ်လို့သိတယ်မြင်စိတ်လို့သိအောင်ကြိုးစားပြတာကဝရိယပေါ်ကြိုးစားပြတာကဘာလဲတော့အဲ့ဒီမြင်စိတ်ကလေးပေါ်လာလို့စိုက်ပြီးတော့ကြည့်လိုက်တာကတခြားလားဝရိယသမာဓိတရားလားအဲ့ဒါမြင်စိတ်ပါပဲလို့သိလိုက်တဲ့အချိန်မှာတတိယဝရိယရဲ့သမာဓိရဲ့သမာဓိမဲ့ကသုံးမှမပြည့်စုံဘူးလားပြည့်စုံသွားလားအော်ဒါတခြားမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးငါမြင်တာမဟုတ်ပါဘူးဒါမြင်စိတ်ကလေးကမြင်တာပါပဲလို့အမြင်ပါလေးရသွားတဲ့အခါကျတော့တခြားမဲ့ခင်ကိန်းသွားတာလားပညာမဲ့ခင်ကိန်းသွားတာလားပညာမဲ့ခင်ကဘယ်နှပါးရှိတော့ဘယ်သူတွေပါလဲသမ္မာဒိဋ္ဌိနဲ့သမ္မာသင်္ကပ္ပဟုတ်တယ်မလားအဲဒါသမာဓိမဲ့ခင်သောမှာပညာမဲ့ခင်နှစ်ပါးနဲ့ပြည့်စုံသွားတဲ့အခါကျတော့မြင်စိတ်ပေါ်လာတော့မြင်စိတ်မှမသိဘူးလားသိလားမြင်စိတ်ကလားယုတ်တရားလားနန္တရားလားပုဂ္ဂိုလ်တွေလားတတ္တဝါတွေလားယောက်ျားမိန်းမတွေလားနန္တရားတွေလားနန္တရားလေးလို့သိလိုက်တဲ့အတွက်ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်နဲ့မပြောင်းဘူးလားပြောင်းတယ်ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်နဲ့ပြောင်းယုံနာဓမ္မသင်္ခါရသဘောပမာဉာဏ်မြင်ရောက်သွားတဲ့အတွက်တခြားသေးတာလားသက္ကာယရတိသေသွားတာလားဘယ်ပေါ်မှာဉာဏ်ရှင်းလို့တော့အကျိုးတရားအပေါ်မှာဘယ်ပေါ်မှာဉာဏ်ရှင်းလို့တော့အကျိုးတရားပေါ်မှာဉာဏ်ရှင်းတော့ဘာကိလေသာသေးသက္ကာယဒိဋ္ဌိကိလေသာသေးတယ်ဟုတ်တယ်မလား 哦，咪咪个进来的看家了，特地来跟他的皮娘里面进来的，特地他屋里也是皮娘里面进来的看家了，他说的说的稀的了，他咪说的说的稀的了，包括他的话说的说的稀的了，他吃过面哪啦，吃过面哪啦，咪咪面来呀那个，谁说的有的阿个里吧，把的阿个里喽。我哥哥面来打了，大的娃哥面来打了，亲哥面来打了。哎呀，亲说的第二个里个嘞，第三第二里了，九第二里了，都搞嘞九第二里呗，你懂么啦？哎呀，九第二个里也帮忙，包括大的娃、二的娃，要讲明白说的面的表没了，啊，亲说的九第二个里吧呗了，面面要来的看家了，好，这下给你打对了啦，这地给你打对多了啦。这地给你打，没得不拉地多啦，把给你打地喽，把这地给你打喽，再干呀，这地给你打，把这地喽，再干呀，这地给你打地了么啦？好，米罗也在那嘛，米这个里包的，阿里米这个里干的家的呀啦，酒的呀啦，阿里还酒的呀包拉的那里边呢，阿酒的呀那个地来的那里边呢，米这个里个地来的那里边呢。哦，你面子给你，把脚包包里面来了。啊，脚底下包嘛，你给你塞皮了进来的，看见了。啊，脚底下个不能把多水溶，不溜呢不溜溶，还有呢，完了，不溜呢不溜完了。还有个钱，完了个面子也急，还有个完了溶，完了个完了溶，面子也急呢，现在带着把水包。面子也今年生啊的下来有的呀啦啊就的呀啦叫的呀啦哦第六是啦叫的呀叫就的呀包大呗好的吗啦有的呀那八撇的啊叫那个包手尖叫那的呀撇的就的呀包大大呗了啊叫你的话真心比较没的呀不啦的呀啦但你们给没地方吗啦把给他了地大了但地他我的呀塞ปัญญาเนี่ยจิตจะပြောจิตซะปฏิฐาวริยะสัจปฏิฐาวริยะสัจปัญญาเนี่ยจิตไล่ได้ขาจ้ะတော့อโจตยาเลยปอลาได้ปอลาได้อโจตยาก็เลยทับပြီးတော့ชื่อကိုမျောကြီးလိုက်ရင်တခြားတွင်မလားအကြောင်းတရားတွင်အကြောင်းတရားကဘယ်နှပါတော့ဘယ်သူနဲ့ဘယ်သူတော့အာယုံနဲ့ dual ဒီနေရာမှာအာယုံကဘယ်လိုတော့ dual ကဘယ်လိုတော့မျက်စိအကြီးနဲ့အဆင်းမျက်စိအကြီးကလည်းတခြားလားယုတ်တရားလားအဆင်းကလည်းတခြားလားယုတ်တရားလားယုတ်တရားဆိုတာပုဂ္ဂိုလ်တ attva လေးလားဓမ္မတရားလေးလားတကယ်မရှိတဲ့တရားလားအရှိတရားလေးလားဟောအရှိတရားမလို့တခြားလားသက်္ကာယလားအဲ့ဒီသက်္ကာယအပေါ်မှာပုဂ္ဂိုလ်တ attva ငါလိုလိုများတကယ်လို့ယူလိုက်မယ်ဆိုရင်သက်္ကာယအပေါ်မှာအမြင်မရှင်းတဲ့အတွက်တခြားပုံမှာလားသက်္ကာယဒိဋ္ဌိအပေါ်မှာလားအကြောင်းတရားအပေါ်မှာအမြင်မရှိမှုဆိုရင်တရားကိဋ္တာဖြစ်မှာလားဝိသေကိစ္စဖြစ်မှာလားဝိသေကိစ္စကိဋ္တာဖြစ်မယ်ဒီလိုမလားဒီနေရာမှာတော့နှစ်မျိုးอยู่ပေါ့ဘယ်နှမျိုးอยู่ရမှာလဲယုတ်တရားကိုယုတ်တရားမှမသိရင်သက်ကာယဒိဋ္ဌိယုတ်တရားကိုယုတ်တရားမှမသိတော့ဗာဒိဋ္ဌိအဲ့ဒီယုတ်တရားသည်တရားလားအကြောင်းတရားလားအကြောင်းကိုအကြောင်းမှမသိတာကတရားလားဝိသေကိစ္စလားဒီလိုယူတတ်ပါစေ။ဟုတ်တယ်မလား။ပြန်ပြော။အသင်းဒီတရားလားယုတ်တရားလား။ဓွာရကလည်းတရားလားယုတ်တရားလား။ယုတ်တရားကိုယုတ်တရားမှမသိတော့တရားလားသက်္ကာယဒိဋ္ဌိလား။အဲ့ဒီတရားလေးတွေတရားတရားတွေလားအကြောင်းတရားတွေလား။အကြောင်းတရားပေါ်မှာညာမရှိရင်တရားလားဝိသေကိစ္စလား။ဒီလိုမလား။အခုဘုန်းကြီးတို့ဓမ္မတွေကအကြောင်းတရားပေါ်မှာညာမရှိမှလားရှင်းသွားလား။သက္ကာယအပေါ်မှာလည်းပဲညာရှင်းတယ်အကြောင်းတရားအပေါ်မှာလည်းပဲသက္ကာယအပေါ်မှာညာရှင်းတော့ဘာကိလေသာသေးသက္ကာယဒိဋ္ဌိကိလေသာသေးတယ်ဘာကိလေသာသေးတော့အကြောင်းတရားအပေါ်မှာညာရှင်းတော့ဘာကိလေသာသေးတော့သေသေးချာချာမှတ်တော့ယုတ်တရားသည်တခြားလားသက္ကာယတရားလားတခြားအကြောင်းလားအရှိတရားမဟုတ်လို့လားယုတ်တရားသည်မရှိတရားလားအရှိတရားလားအရှိတရားမဟုတ်သူ့လိုဘယ်လိုနာမည်ပေးမလဲသက္ကာယတရားဟုတ်တယ်မလားအဲ့ဒီသက္ကာယတရားအပေါ်မှာအမြင်ရှင်းသွားရင်တခြားသိမလားသက္ကာယဒိဋ္ဌိသိမလား အဲ့ဒီယောက်တရားလေးတိရိချတရားလေးလားအကြောင်းတရားလေးလားအဲ့ဒီအကြောင်းတရားနှစ်ပါးပေါင်းစုံလို့မြင်စိတ်စရဲကျိုးတရားပေါ်ရမလားမြင်စိတ်စရဲကျိုးတရားကထောက်ပြီးတော့ကြည့်လိုက်မယ်ဆိုရင်မျက်စိနဲ့ဆင်းတိရိချလားအကြောင်းတရားလားဟောတာအကြောင်းတရားပါပဲပုဂ္ဂိုလ်တ ত্ত্ব မဟုတ်ဘူးအကြောင်းဖြစ်တဲ့ယောက်တရားပါပဲလို့အကြောင်းတရားပေါ်မှာဉာဏ်ရှင်းသွားတော့တရားလားဝိသေကိစ္စသေးတာလားအဲ့ဒီတော့ပြန်ပြန်ပြောအကျိုးတရားပေါ်မှာဉာဏ်ရှင်းရင်ဘာကိလေသာသေမဲအကြောင်းတရားပေါ်မှာဉာဏ်ရှင်းရင်ဘာကိလေသာသေမဲသက္ကာယပေါ်မှာဉာဏ်ရှင်းရင်ဘာကိလေသာသေမဲသက္ကာယဒိဋ္ဌိကိလေသာသေမဲအကြောင်းတရားပေါ်မှာဉာဏ်ရှင်းရင်ဘာကိလေသာသေမဲအမျိုးမျိုးယူထားရမယ်နော်ဟုတ်တယ်မလားကဲကောင်းပြီဒါဖြင့်ပြန်ပြောမျက်စိနဲ့စဉ်းနေတိုက်တော့ပါစိတ်ပေါ်မယ်မျက်စိနဲ့စဉ်းနေမနေ့တော့ကပေါ်တာလားတနေ့တော့ကပေါ်တာလားအခုမှအကြောင်းတိုက်ဆိုင်တာလားအခုမှအကြောင်းတိုက်ဆိုင်တာမဟုတ်လို့တခြားလားပြစ္ဆုတ်ပါခံတာလားဒီလိုဆိုအကြောင်းတရားကလည်းတိတ်လားအနာကလားပြစ္ဆုတ်ပါလားဟုတ်ပြီအကြောင်းတရားကလည်းပြစ္ဆုတ်ပါဟုတ်တယ်မလားပြန်ပြောမယ်မျက်စိနဲ့အစင်းဒီမနေ့တုန်းကတိုက်တာလားတနေ့တုန်းကတိုက်တာလားအခုမှတိုက်တာလားအခုမှမျက်စိဖွင့်ကြည့်လို့အခုမြင်ရတာမလားဒါကြောင့်မလို့မနေ့တုန်းကတိုက်တာလားတနေ့တုန်းကတိုက်တာလားအခုမှတိုက်တာလားအခုမှတိုက်တာမို့လို့အတိတ်နာခန္ဓာလားအနာဂတ်ခန္ဓာလားပစ္စုပန်ခန္ဓာလားဒီလိုဆိုအကြောင်းတရားသည်ဘာခန္ဓာမျက်စိကလည်းတခြားလားပစ္စုပန်ခန္ဓာလားအသင်းကလည်းတခြားလားပစ္စုပန်ခန္ဓာလားအတိတ်ခန္ဓာမလို့ခြင်းမှုနော်ဘာဖြစ်လို့လဲမေတော့အတိတ်ခန္ဓာကပြတ်သွားပြီမရှိတော့ဘူးဒီအချိန်မှာပြန်သောင်းသားလို့ရသေးလားဘာဖြစ်လို့တော့ပြတ်သွားပြီမရှိတော့ဘူးဒီလိုမလားအနာဂတ်ခန္ဓာကသောင်းသားလို့ရပါမလားဘာဖြစ်လို့တော့မရောက်သေးလို့ဘာဖြစ်လို့လဲခိုင်းတော့ယောဂီတွေရခုသောင်းသားရမှာကဘယ်ခန္ဓာတော့အကုပေါ်တဲ့အကုပြစ္ဆုတ်ပါခန္ဓာဟုတ်တယ်မလားဒီလိုဆိုတော့အကုပေါ်တဲ့အကုပြစ္ဆုတ်ပါခန္ဓာအကုအကြောင်းတိုက်ဆိုင်လို့အကုအကြောင်းတိုက်ဆိုင်တဲ့အကုပြစ္ဆုတ်ပါခန္ဓာမဟုတ်ဘူးလားဟုတ်လားမျက်စိကလည်းအကုမှပေါ်တာအခြင်းကလည်းအကုမှပေါ်တဲ့ယုတ်တရားအခြင်းကြီးအကုမှတိုက်လိုက်တဲ့အခါကျတော့ဟောအကုအကျိုးတရားလေးတွေမပေါ်ဘူးလားပေါ်လားအကြောင်းတရားကပြစ္ဆုတ်ပါခန္ဓာဖြစ်တဲ့အတွက်အကျိုးတရားကလည်းဘာခန္ဓာဖြစ်မှလဲအကြောင်းတရားကလည်းမနေ့တုန်းကတိုက်တာလားတနေ့တုန်းကတိုက်တာလားအခုမှတိုက်တာလားအကျိုးတရားကလည်းမနေ့တုန်းကပေါ်တာလားတနေ့တုန်းကပေါ်တာလားအခုမှပေါ်တာလားဒီလိုဆိုတော့အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာပြောကြည့်စမ်းအခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာပြန်ပြောအခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာအဲ့ဒါဘာခန္ဓာတော့အဲ့ဒါပြစ္ဆောဘာခန္ဓာမလားဝိပဿနာဉာဏ်နဲ့ရှုလိုက်တဲ့အခါကျတော့တတိကကြည့်ရမှာကတခြားကြည့်ရမှာလားပြစ္ဆုတ်ပါခန္ဓာကြည့်ရမှာလားအတိတ်ခန္ဓာသွားကြည့်နေစရာမလိုဘူးဟုတ်တယ်မလားအနာဂတ်ခန္ဓာကိုကြည့်စရာလိုသလားအာဝိပဿနာဉာဏ်လေးနဲ့ကြည့်ရမယ်ဝိပဿနာဉာဏ်လေးနဲ့ကြည့်ရမယ်တတိထဝရိယသပညာနဲ့ကြည့်ရမယ်ဆိုပေမဲ့လို့လည်းပဲအတိတ်ခန္ဓာကြည့်စရာမလိုပါဘူးအနာဂတ်ခန္ဓာကိုကြည့်စရာလိုသလားဘယ်ခန္ဓာကြည့်ရမှာတော့ဒီတော့ခေါင်းကြီးတို့ယောဂီတွေကိုဒီစုံတယောက်ကမေးမယ်ဆိုကြပါစို့။ဩခန္ဓာကိုရှုရမယ်၊ရှုကခန္ဓာကိုရှုရမယ်လို့ပြောတယ်။ဘယ်ခန္ဓာရှုရမှာလဲလို့ပြောရင်ဘယ်လိုပြောမလဲ။ပြစ္ဆုတ်ပါခန္ဓာရှုရမယ်။ဟုတ်တယ်မလား။အဲ့ဒီပြစ္ဆုတ်ပါခန္ဓာကဘယ်လိုခန္ဓာလေးလဲလို့မေးတော့အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာယောဂီစံ။အခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာဒီလိုမလား။အကြောင်းတရားကဘယ်လိုနဲ့ဘယ်လိုတော့မျက်စိနဲ့အစင်းအကြောင်းတရားကဝိညာဉ်အကြောင်းတရားကအကြောင်းတရားကမျက်စိနဲ့အစင်းမျက်စိနဲ့အစင်းကလည်းအခုမှပေါ်တဲ့မျက်စိအခုမှပေါ်တဲ့မျက်စိပဒါရယောဒီလိုမလားအခုမှပေါ်တဲ့အစင်းယောအဲ့ဒီယောတို့မျိုးပေါက်လိုက်တဲ့အခါကျတော့အခုမှတိုက်ဆိုင်တဲ့အခါကျတော့အခုအကြောင်းတရားဆိုတဲ့မျက်စိခန္ဓာမပေါ်ဘူးလားပေါ်လားဒီလိုဆိုအကြောင်းတရားကလည်းဘာခန္ဓာပြစ္ဆုတ်ပံခန္ဓာအကျိုးတရားကလည်းဘာခန္ဓာပြစ္ဆုတ်ပံခန္ဓာအကြောင်းတရားကဘာခန္ဓာအကျိုးတရားကဘာခန္ဓာပြစ္ဆုတ်ပံခန္ဓာဝိပဿနာရဲ့ရှုကံခန္ဓာတိချလားပြစ္ဆုတ်ပံခန္ဓာလားအကြောင်းတိုက်ဆိုင်လို့ပေါ်တဲ့ပြစ္ဆုတ်ပံခန္ဓာအခုမှအကြောင်းတိုက်ဆိုင်လို့အခုမှပေါ်တဲ့ ပစ္စုပန်ခန္ဓာအဲ့ဒီခန္ဓာဒီဒါလည်းဝိပဿနာရဲ့ရှုခံခန္ဓာဟုတ်တယ်မလားအဲ့ဒီတော့ဝိပဿနာရဲ့ရှုခံခန္ဓာအဖြစ်နဲ့ကြည့်လိုက်တဲ့အခါကျတော့တခြားခန္ဓာတွေ့ရမလားပစ္စုပန်ခန္ဓာတွေ့ရမလားအဲ့ဒီပစ္စုပန်ခန္ဓာကလေးဒီတခြားတရားကတခြားခန္ဓာလေးလားနာတရားနာခန္ဓာလေးလားအဲ့ဒီနာခန္ဓာလေးပေါ်လာတဲ့အခါတော့နာခန္ဓာကဘယ်နှပါးရှိတော့၄ပါးရှိတယ်ဘယ်လိုတွေတော့ဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာပြန်ပြောသံဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအရိဏခန္ဓာလေးတွေသည်ဘလို့အကြောင်းပြုပြီးတော့ပေါ်လာတော့ယောက်တရားကိုအကြောင်းပြုပြီးတော့ပေါ်တယ်ဘလို့အကြောင်းပြုပေါ်တော့မျက်စိဆိုတဲ့ယောက်အစင်းဆိုတဲ့ယောက်အကြောင်းတရားကိုအမိပြုပြီးတော့မပေါ်ဘူးလားပေါ်လားအဲ့တော့နာခန္ဓာလေးပေါ်တဲ့အချိန်မှာယုတ်ခန္ဓာကိုထင်နေရှားရှားမရှိဘူးလားရှိယုတ်ခန္ဓာကြောက်သွားပြီးမှနာခန္ဓာပေါ်တာလားယုတ်ခန္ဓာရှိနေတော့မှနာခန္ဓာပေါ်တာလားယုတ်ခန္ဓာရှိနေတော့မှနာခန္ဓာပေါ်တာမလားယုတ်ခန္ဓာနှစ်ပါးပေါင်းဆောင်တဲ့ကာလမှာနာခန္ဓာပေါ်တာဖြစ်တဲ့အတွက်ယုတ်ခန္ဓာရှိနေတော့မှနာခန္ဓာပေါ်ဒါကြောင့်ယုတ်ခန္ဓာကလည်းပစ္စုပန်နာခန္ဓာကလည်းအဲ့တော့ပစ္စုပန်ပစ္စုပန်ကြီးတူနေတဲ့အတွက်နာခန္ဓာပေါ်တဲ့အချိန်မှာယောက်ခန္ဓာမရှိတော့ဘူးလားရှိနေသေးတာလားရှိနေသေးတယ်ဆိုရင်ခန္ဓာ၄ပါးတည်းဖြစ်နေတာလား၅ပါးဖြစ်နေတာနာခန္ဓာ၄ပါးကအကျိုးတရားယောက်ခန္ဓာကအကြောင်းတရားနာခန္ဓာ၄ပါးကယောက်ခန္ဓာကအကြောင်းတရားဩဒီလိုဆိုတော့ဒီပြိုင်နဲ့ကာလမှာခန္ဓာဘယ်နှပါးပေါ်နေတာလဲခန္ဓာ၅ပါးပေါ်နေတယ်ယောက်ခန္ဓာက၁ပါးနာခန္ဓာက၄ပါးအလုံးပေါင်းတော့အဲ့ဒီခန္ဓာ၅ပါးသည်ယခုမှပေါ်တဲ့ပစ္စုပန်ခန္ဓာမို့လို့ခန္ဓာစစ်လို့ဒီလိုခေါ်ပါတယ်ပါတယ်တော့အခုမှကြောင်းတိုက်ဆန်လုံးပေါ်တဲ့အကျိုးအခုမှပေါ်တဲ့ခန္ဓာမို့လို့အကျိုးခန္ဓာလေးမို့လို့တခြားလားခန္ဓာစစ်လားအဲ့ဒီတော့ဝိပဿနာရဲ့ရှုခါခန္ဓာသည်တခြားလားခန္ဓာစစ်လားအတိတ်ခန္ဓာသည်ခန္ဓာစစ်မဟုတ်တော့ဘူးအနာဂတ်ခန္ဓာကခန္ဓာစစ်ဟောရလားခဲခန္ဓာကမှခန္ဓာစစ်တော့ဘလို့ကြောင့်ခန္ဓာစစ်လို့ပြောရတာလဲအခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာမို့လို့တခြားလားခန္ဓာစစ်လားဟောဒီပုံမှန်တရာတုံခဲကြီးဟောရလားပုံမှန်တရာတုံရခဲကြီးကခန္ဓာအတုပါတယ်တော့တခြားခန္ဓာလားပညာခန္ဓာလားတခြားခန္ဓာလားအထက်ခန္ဓာကြီးလားအရိယထခန္ဓာကြီးတဲ့အတိတ်လိုလည်းပြောလို့မရဘူးအနာဂတ်လိုလည်းပြောလို့မရဘူးပစ္စုပန်လိုလည်းဘာကြောင့်လဲဆိုတော့သူကပညာခန္ဓာကြီးပဲဟုတ်တယ်မလားအခုကြည့်ရမှာကတခြားလားပရမတ်ခန္ဓာလားပရမတ်ခန္ဓာတော်မှာအတိတ်ခန္ဓာလားအနာဂတ်ခန္ဓာလားပစ္စုပန်ခန္ဓာလားဒီလိုဆိုတော့ပစ္စုပန်ခန္ဓာပရမတ်ခန္ဓာခန္ဓာစီပြောကြည့်စမ်းပစ္စုပန်ခန္ဓာပရမခန္ဓာခန္ဓာစိတ်အဲ့ဒီခန္ဓာစိတ်ကိုကြည့်မှဝိပဿနာဉာဏ်ဖြစ်မယ်အဲ့ဒီခန္ဓာစိတ်ကိုမြင်မှတက္ကာယဒိဋ္ဌိမစင်မူလားစင်လားတဲ့ဒီလိုဆိုရင်စာကနေပြန်ပြီးတော့ကောက်လိုက်ပါမယ်ဟုတ်တယ်မလားတက္ကာယဒိဋ္ဌိဝိသေကိစ္စသီလပရပရမတာကိလေသာတရားဘယ်နှပါးမိမိတို့သဏ္ဍာန်မှာရှိနေတော့ပေါင်းမအဲ့ဒီပေါင်းမမပယ်ဘဲနဲ့ရာဂပယ်လို့ရပါမလားအဲ့ဒီပေါင်းမမပယ်ဘဲနဲ့ဒေါသပယ်လို့ရပါမလားအရိသမ္မာမပယ်ဘဲနဲ့မောဟပယ်လို့ရပါမလားအရိသမ္မာမပယ်ဘဲနဲ့ဝိပဿနာဉာဏ်ဖြစ်ပါမလားဒီလိုဆိုဝိပဿနာဉာဏ်ဖြစ်ချင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်သည်ကိလေသာဘယ်နှမျိုးပယ်ရမှာလဲကိလေသာဘယ်နှမျိုးအရင်ရှင်းထားရမှာလဲဘယ်လိုတွေတော့သက္ကာယဒိဋ္ဌိရဲ့ဝိသိကိစ္စရဲ့ဘယ်နှပါတော့အရိသမ္မာရမှာလောလောဆယ်အချိန်ကာလအဖြစ်ဘောဓဘာသာဝင်သရောစင်းနေဖြစ်နေသည့်အာလျောသောသက္ကာယဒိဋ္ဌိတော့အဲသီလပရပါရမသာဒိဋ္ဌိတော့မစင်မလားစင်နေလားပယ်ဖို့လိုတာကဘယ်နှပါးနှစ်ပါးဘလို့နဲ့ဘလို့တော့သက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စဒီလိုမလားအဲဒီတော့သက္ကာယဒိဋ္ဌိနဲ့ဝိသိကိစ္စပယ်ဖို့လိုတယ်ဆိုတဲ့အခါကျတော့ဝိပဿနာဉာဏ်မရှိခင်မှာပယ်ဖို့လိုတယ်ဆိုတဲ့ပယ်ပုံပယ်နည်း၃မျိုးရှိတယ်လို့မှတ်လိုက်ပါပယ်ပုံပယ်နည်းဘယ်နှမျိုးရှိတော့အဲ့ဒီပုံမပယ်ပုံပဲနေသောမျိုးကပရိညာ၃ပါးပေါ့။ဘာ၃ပါးတော့ဘာပရိညာတွေပါလဲ။ညာဒပရိညာ၊စိရဏပရိညာ၊ပါဏပရိညာ၊ပရိညာဘယ်နှပါးပါလဲ။အဲ့ဒီ၃မျိုးထဲမှာယခုဝိပဿနာမရှိခင်မှာပယ်ရမယ်ဆိုတဲ့နေ့ကညာဒပရိညာအဆင့်ကိုပြောတာပါ။ဘာပရိညာကိုပြောတာတော့ ညာတာပညာတာသိသိသိရတဲ့အသိနဲ့သိလိုက်တာကိုညာတာပညာလို့ပြောရမလား သိသိသိရတဲ့အသိနဲ့သိလိုက်တာဒီဘာပညာတော့သိသိသိရတဲ့တရားကိုအသိလေးနဲ့သိလိုက်တာဒီညာတာပညာပြန်ပြောကြည့်စမ်းသိသိသိရတဲ့တရားကိုအသိကလေးနဲ့သိလိုက်တာဒီဘာပညာညာတာပညာဒီလိုမလားသိသိသိရတဲ့တရားတရားတခြားလားယုံနံလားတခြားတရားလားခန္ဓာလားအဲဒီယောနတရားဒီတခြားတရားလားအကျိုးတရားလားတခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားဟောပြီးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေပါပဲဘာကြောင့်ဖြစ်တဲ့ဘာတရားတွေတော့အကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းကြောင့်ဖြစ်တဲ့ယုတ်တရားအကြောင်းကြောင့်ဖြစ်တဲ့နံတရားအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားဒီလိုမလားဘာလို့ရှိတဲ့အခါတော့ဒီယုတ်တရားကိုလည်းယုတ်တရားမှမသိရဘူးလားဒီနံတရားကိုလည်းနံတရားမှမသိရဘူးလားအခုရှင်းပြလိုက်တော့ယုတ်တရားမှနတ်တရားမှမသိဘူးလားသိသွားလားယုတ်နာခန္ဓာတွေတခြားကြောင့်ပေါ်တာလားအကြောင်းကြောင့်ပေါ်တာလားအကြောင်းကဘယ်နှပါးနှစ်ပါးဘလူနဲ့ဘလူတော့အာယုံနဲ့ ద్వార မျက်စိနဲ့စဉ်းနေတတ်တော့ဗာစိတ်ပေါ်မယ်မျက်စိအစင်းကတခြားလားအကြောင်းလားမြင်စိတ်ကဘာတဲ့တော့နားနဲ့သံနဲ့တိုက်တော့ဗာစိတ်ပေါ်မယ်နားနဲ့သံကဘာတရားကြားစိတ်ကဘာတရားနှာခေါင်းနဲ့နားနဲ့တိုက်တော့ဗာစိတ်ပေါ်မယ်နှာခေါင်းနဲ့နားကဗာတရားနာစိတ်ကဗာတရားလျှာနဲ့ရသနဲ့တိုက်တော့ဗာစိတ်ပေါ်မယ်လျှာနဲ့ရသကဗာတရားစားစိတ်ကဗာတရားကိုယ်နဲ့တွေ့သည့်စရာအာယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်ညာနာကောင်းစိတ်ပေါ်မယ်ကိုယ်နဲ့တွေ့သည့်စရာကဗာတရားညာနာကောင်းစိတ်ကဗာတရားယမန်သိတဲ့စိတ်နာမန်သိတဲ့စိတ်ကောင်းမန်သိတဲ့စိတ်ဒီလိုမလားအဲ့ဒါကိုဘယ်လိုပေါင်းခေါ်လိုက်မလဲညာနာကောင်းစိတ်နောက်တကမနောနဲ့တွေးတော်စရာအာယုံနဲ့တိုက်တော့ဗာစိတ်ပေါ်မယ်မနောနဲ့တွေးတော်စရာကဗာတရားတွေးတော်စိတ်ကဗာတရားအကျိုးတရားပေါ်လာတော့စိတ်တမျိုးနဲ့ပေါ်လာလားစိတ်သိနေနဲ့တွဲပေါ်လာလားစိတ်သိနေနဲ့တွဲပေါ်လိုက်တော့နာခန္ဓာဘယ်နှပါးဖြစ်တော့၄ပါးဖြစ်တယ်အဲ့ဒီနာခန္ဓာ၄ပါးကလည်းပဲတရားမိပေါ်တာလားယုတ်ကုန်မိပေါ်တာလားယုတ်ပါထဲပေါင်းလိုက်တော့ခန္ဓာဘယ်နှပါးဖြစ်တော့အဲ့ဒီခန္ဓာ၅ပါးဒီတရားတရားလားအကျိုးတရားလားအဲ့ဒီအကျိုးဖြစ်တဲ့ခန္ဓာ၅ပါးကိုဩတာအကျိုးခန္ဓာပါပဲလို့ကြိုတင်ပြီးတော့သိအောင်လုပ်ချင်းသည်တဲ့တရားအသိလားညာတပညာအသိလားအဲ့ဒီလိုညာတပညာအသိကလေးနဲ့သိလိုက်တဲ့အခါကျတော့ညာတပညာအသိကလေးနဲ့ကြိုတင်ပြီးတော့သိအောင်ကြိုးစားလိုက်တဲ့အခါတော့မိမိရဲ့ဉာဏ်အမြင်နဲ့မှသက်ကာယဒိဋ္ဌိတွေမစင်ဘူးလားစင်သွားလားအကြောင်းတရားအပေါ်မှာဉာဏ်ရှိမြန်လာတဲ့ဝိသေကိစ္စလေးတွေမစင်ဘူးလားစင်သွားတာတခြားမှာစင်တယ်လားအတိထဲမှာစင်တယ်လားအတိထဲမှာစင်အောင်ဘာပညာနဲ့ဖြောက်တော့ညာတာပညာနဲ့ဖယ်ရှားပလိုက်တာပေါ့ဘာပညာနဲ့ဖယ်ရှားပလိုက်တော့အဲဒီလိုညာတာပညာနဲ့ဖယ်ရှားပလိုက်ပြီဆိုတော့မှဆက်လိုက်ပြီးတော့တရားရှင်းမလိုက်ပါတဲ့အဲဒီလိုဆက်လိုက်ပြီးတော့တရားရှင်းမတဲ့အခါတော့ကိုယ်ကလုံငါးကိုဝင်ကြည့်လိုက်တဲ့အခါမှာရုပ်သဘောလေးတွေကမတွေ့ရဘူးလားတွေ့ရလားနာသဘောလေးတွေလည်းမတွေ့ရဘူးလားတွေ့ရလားတွေ့တဲ့အခါတော့ကိုကစောစောကတည်းကသိသိသိတတ်တဲ့အသိကလေးတွေသိထားတော့ဩဓာကယုတ်တရားပဲဩဓာကနန္တရားပဲအကျိုးတရားအပေါ်မှာလည်းအသိကလေးတွေမရှင်းဘူးလားရှင်းနေလားအကြောင်းတရားအပေါ်မှာလည်းအသိကလေးတွေမရှင်းဘူးလားရှင်းနေလားအဲ့ဒီအချိန်ကျတော့တခြားနဲ့သိတာလားကိုယ်တိုင်ကြည့်လို့ကိုယ်တိုင်သိတာလားကိုယ်တိုင်ကြည့်လို့ကိုယ်တိုင်သိတာကြတော့ဘာပရိညာဒိရဏပရိညာဘာပရိညာပါလဲအဲ့ဒီဒေရဏပရိညာကိဒေရဏပရိညာအစင်းနဲ့ကိလေသာတရားကလေးတွေဆက်ပြီးတော့ပယ်လိုက်တဲ့အခါမှနောက်ဆုံးဖြစ်ပျက်ဒီမြာကနေဖြစ်ပျက်ဒီမောဖြစ်ပျက်တဲ့မောင်ရာကနေဖြစ်ပျက်ဒီဆောင်းပြီးတော့ဖြစ်ပျက်ဆောင်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုသာမြင်လိုက်မယ်ဆိုရင်ကိလေသာတရားလေးတွေအမြင့်ပြတ်မပင်နိုင်ဘူးလားပင်နိုင်လားအဲ့ဒါကြတော့ဘာပရိညာလို့ခေါ်တော့ဘာနာပရိညာဘာပရိညာပါလဲအဲ့ဒီဘာနာပရိညာနဲ့ပယ်လိုက်တဲ့အခါကျတော့ဒိဋ္ဌိဝိသေကိစ္စကိလေသာများအမြင့်ပြတ်ပယ်တတ်နိုင်မယ်ဆိုရင်တခြားဉာဏ်ရမလားသောတာပတ္တိမဉာဏ်ရမလားသောတာပတ္တိမဉာဏ်ရရင်ပယ်လေးပါးသန္တရာမပိတ်ဘူးလားပိတ်သွားလားအပယ်လေးပါးတကမပိတ်ဘူးလားပိတ်လားအပယ်လေးပါးတကပိတ်တော့နိဗ္ဗာန်ကမပွင့်ဘူးလားပွင့်သွားလားနိဗ္ဗာန်ကပွင့်သွားတာနဲ့တပြိုင်တည်းရာဂဝိနေတုံဒေါသဝိနေတုံမောဟဝိနေတုံရာဂဒေါသမောဟကိလေသာတရားတွေဆက်လက်ပြီးတော့ပယ်ဖို့ရတော့ခွင့်လန်းနေမသာဘူးလားသာသွားလားအဲ့ဒါကြောင့်မလို့ရာဂဒေါသမောဟကိလေသာတရား၃မျိုးပယ်နိုင်အောင်တဲ့ဒိဋ္ဌိနဲ့ဝိသေကိစ္စဆိုတဲ့ အရေးကြီးတဲ့ပြည်နေတာရှင်ဥစ္စာပယ်တတ်ရမယ်လို့အဲ့ဒီလိုလမ်းစဉ်ကလေးမှတ်ထားပေါ့နော်အဲ့ဒီလမ်းစဉ်အတိုင်းမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ရုပ်သဘောနာမ်သဘောခန္ဓာသဘောကြောင်းကျိုးဆက်သမှုသဘောသက်သဘောတရားကလေးတွေကိုသတိထားဝရိယစိုက်ပညာနဲ့ကြည့်ပြီးတော့ပริญญาဘယ်နှပါးနဲ့ပယ်တတ်ပေးရမှာလဲပริญญาဘယ်နှပါးသုံးပါးနဲ့ပယ်တတ်ပြီးတော့ဖြစ်ပြတဲ့မြညာကနေဖြစ်ပြတဲ့မောင်းဖြစ်ပြတဲ့မောင်းရာကနေပြီးတော့ဖြစ်ပြဆောင်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားပြီးတော့ကြည်ညာချုပ်ကိုအားထုတ်ကြပါလို့တိုက်တွန်းရင်းနဲ့သာဓုသုံးရင်ခေါ်ကတရားပွဲဒီကုန်းချိုးလိုက်ပါတယ်ဟေးချမ်းသာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသာဖွင့်တင်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပါနဲ့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။